မြန်မာနိုင်ငံရဲ့နိုဗမ်ဘာရွေးကောက်ပွဲမှာတက်မတော်သားကိုစလေဦးရဲ့25ရာခိုင်နှုန်းခန့်နေရာပေးထားတာဟာအပြည့်ပြည့်ဆိုင်ရာစံချိန်စံညွန့်နဲ့မကန့်ညီတဲ့အတွက်ပယ်ဖျက်ပေးဖို့လိုအပ်တယ်လို့ EU ဥရောပတမကရွေးကောက်ပွဲစောင့်ကြည့်လေ့လာရေးကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်တဲ့အပြစ်ဒဏ်အစီရင်ခံစာမှာဖော်ပြထားပါတယ်။မတ်လ31ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ဒီအစီရင်ခံစာထဲမှာအာဏာပိုင်တွေတက်အတွက်အကြံပြုချက်50ပါဝင်ပြီးဒီထဲမှာရွေးကောက်ခြင်းခံရတဲ့အဖွဲ့အစည်းတွေဟာစစ်မှန်တဲ့ရွေးကောက်ပွဲတွေအတွက်သတ်မှတ်ထားတဲ့အပြည့်ပြည့်ဆိုင်ရာစံချိန်စံညွှန်းတွေနဲ့ကန့်ညီဖို့လိုအပ်တယ်လို့ဖော်ပြထားပါတယ်။နောက်လာမယ့်ရွေးကောက်ပွဲတွေကိုလူထုကပုံမှန်ယုံကြည်လာစေဖို့အတွက်တချို့ဥပဒေတွေလုပ်ငန်းစီမင်းတွေဥပမာကြိုတင်မဲပေးတဲ့လုပ်ထုံးလုပ်ငန်းတွေကိုအခုထက်ကောင်းအောင်လုပ်ဖို့အပြည့်တဲ့မဲဆင်ကိုရွေးကောက်ပွဲမတိုင်ခင်ထုတ်ပြန်ကြေညာပေးဖို့တွေကိုအကြံပေးထားပါတယ်။ဒါအပြင်ရွေးကောက်ပွဲဝင်ခွင့်ပေးရမှာလူမျိုးစုအားလုံးပါဝင်စေဖို့အပြင်အကျိုးအကြောင်းစီလျော်စေဖို့ဥပမာလွတ်တော်ကိုယ်စားလှယ်ဖြင့်ဝင်ရောက်ရွေးခံနိုင်ဖို့အတွက်နိုင်ငံတွင်းဆက်နှစ်ဆက်တိုက်နေရမယ်ဆိုတဲ့ကန့်သက်ချက်မျိုးဟာတင်းကျပ်လွန်းတယ်လို့ဝေဖန်ပါတယ်။ရွေးကောက်ပွဲနဲ့ဆက်လျင်းတဲ့အငင်းပွားချက်တွေနဲ့ပတ်သက်ပြီးလဲထင်သာမြင်သာဖြည့်ရှင်းမှုအပြင်အချိန်နဲ့တပြေးညီလှုပ်ဆောင်မှုပါအကြံပေးထားတာပါ။နိုဗ ెంబ ာရွေးကောက်ပွဲတွေကိုငြင်းငြင်းချမ်းချမ်းကျင်းပပေးနိုင်ခဲ့တာဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီခီးမှာအရေးပါတဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံမှာ2015စက်တင်ဘာကနေ2016ဖေဖော်ဝါရီအထိလာရောက်လေ့လာခဲ့တဲ့ဥရောပလွှတ်တော်ဒုတိယဥက္ကဋ္ဌအလက်ဇန်ဒရာဂရက်ဖ်လမ်စတော့ဖ်ဦးဆောင်တဲ့ဒီကော်မရှင်ကနေချီးကျူးဂုဏ်ပြုခဲ့ပါတယ်။